ကဲမိုင်ကြီးအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ဒန်ဘာမြို့မှာမနေ့တုန်းကစကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီရဲ့ညီလာခံအကြောင်းဆက်ပါအောင်ဗျာ
ဟုတ်ကဲ့ရှင်ဒီညီလာခံဟာအိုဘားမားကိုဒီမိုကရက်ပါတီရဲ့ပထမဦးဆုံးအာဖရိကနယ်ပွားအမေရိကန်နိုင်ငံသားသမ္မတလောင်းအဖြစ်ပါတီဝင်တွေအားလုံးကအတည်ပြုကြတဲ့ပွဲဖြစ်ပြီးတော့ပါတီဝင်တွေထောင်တောင်းချီပြီးတက်ရောက်ခဲ့ပါတယ်ကိုကျော်ကျော်ဒီမိုကရက်ပါတီရဲ့ညီလာခံဖွင့်ပွဲအခမ်းအနားကိုCNN အပါအဝင်အမေရိကန်နိုင်ငံကရုပ်မြင်သံကြားသတင်းဌာနတွေကလည်းတိုက်ရိုက်ထုတ်လင်းပြသခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့လောကမှာဩဇာကြီးမားတဲ့ကနေဒီမိသားစုဝင်တဦးဖြစ်တဲ့အထက်လွှတ်တော်မတ်အက်ဒဝတ်ကနေဒီနဲ့ဘာရက်အိုဘားမားရဲ့ဇနီးမီရှယ်အိုဘားမားတို့နှစ်ဦးဟာဒီဖွင့်ပွဲအခမ်းအနားမှာအဓိကမိကွန်းပြောကြားခဲ့ပါတယ်။အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့အက်ဒဝတ်ကနေဒီဟာအုံနောက်ကင်ဆာဖြစ်နေပြီးပြီးခဲ့တဲ့လတွေကအသက်အန္တရာယ်ဆိုးရိမ်ရတဲ့အခြေအနေကိုရောက်ခဲ့ပေမဲ့ပါတီညီလာခံဖွင့်ပွဲအခမ်းအနားကိုတက်ရောက်ပြီးမေကွန်းပြောဆိုရမှာအမေရိကန်ပြည်သူတွေရဲ့အိမ်မက်တွေကိုအကောင့်ထဲဖော်နိုင်ဖို့အတွက်မစ္စတာအိုဘားမားဟာသမ္မတတဦးဖြစ်နဲ့ဆောင်ရွက်နိုင်စွမ်းအပြည့်အဝရှိတယ်လို့ရဲရဲဝံ့ဝံ့ပြောကြားခဲ့ပါတယ
် There is a new wave of change all around usAnd if we set our compass true, we will reach our destination.
American ပြည်ထောင်စုမှာပြောင်းလဲဖို့အတွက်အချိန်ရောက်နေပါပြီ။ Democrat တွေအနေနဲ့လမ်းကြောင်းအမှန်ကိုချမှတ်နိုင်မယ်ဆိုရင်ညှော်မှန်းထားတဲ့ရည်မှန်းချက်ပန်းနိုင်ကိုရောက်မှာပါ။ November မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကတော့ American မျိုးဆက်တစ်တွေရဲ့အနာဂတ်အတွက်မီးရှို့တစ်စောင်ဖြစ်တယ်လို့အဖွဲ့မိကွန်းမှာပြောကြားခဲ့ပါတယ်။ Barack Obama ရဲ့ဇနီးဖြစ်သူ Michelle Obama ရဲ့မိကွန်းမှာတော့
And I come here as a wife who loves my husband and believes he will be an extraordinary president.
ခင်မိုးဆယ်ကိုချစ်တဲ့ဇနီးတဲ့တူအနေနဲ့ရေခင်မိုးဖြစ်သူသမရလောင်းဟာအထူးကြုံဆုံးအမေရိကန်သမရဖြစ်လာမယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီညီလာခံကိုတက်ရောက်ခဲ့တာပါလို့ပြောသွားတာပါ။ဒါအပြင်တမီးနှစ်ယောက်ရဲ့မိခင်တအူးအနေနဲ့အမေရိကန်နိုင်ငံကကလေးအလုံးရဲ့အနာဂတ်အရေးအတွက်သူ့ရင်ထဲမှာရှိနေပါတယ်လို့မစ်ရှယ်အိုဘားမားကပြောသွားပါတယ်။သူမိကွန်းပြောအပြီးမှာကန်ဆက်မြို့ကိုရောက်နေတဲ့ဘာရက်အိုဘားမားကနေဗီဒီယိုကနေပါတီဝင်တွေကိုနှုတ်ဆက်စကားပြောခဲ့ပါတယ်
။ Hello everybody, hello from Kansas City. How about Michelle Obama?
သူအနေနဲ့ဇနီးတဲ့ရဲ့မိကွန်းအတွက်ကျေးဇူးတင်တဲ့အကြောင်းနဲ့ညီလာခံတက်ရောက်လာသူတွေကိုလည်းနှုတ်ဆက်တဲ့အကြောင်းပြောသွားတာပါ။ပါတီသမ္မတလောင်းရွေးကောက်ပွဲတွေမှာပြိုင်ဘက်ဖြစ်ခဲ့တဲ့ Hillary Clinton ကလည်းပါတီဝင်တွေအားလုံးပြောင်းလဲဖို့အတွက်သွေးစည်းညီညွတ်ခဲ့ကြပြီလို့ညီလာခံမတက်ရောက်ခင်နယူးယောက်မြို့မှာပြောကြားခဲ့ပြီးတော့ November 4ရက်နေ့မှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာ Barack Obama အနိုင်ရဖို့အတွက် Democrat ပါတီဝင်တွေအားလုံးညီညီညွတ်ညွတ်ထောက်ခံကြဖို့တိုက်တွန်းခဲ့ပါတယ်။ Democrat ပါတီညီလာခံကို9ရက်ကြာကျင်းပမှာဖြစ်ပြီးအင်္ဂါနေ့မှာ Hillary Clinton နဲ့ Virginia မြို့တော်ဝင်ဟောင်းဒီမိုကရက်ပါတီက Mark Warner ကမိကွန်းပြောကြားကြမှာပါ။ဗုဒ္ဓဟူးနေ့မှာတော့သမ္မတဟောင်း Bill Clinton နဲ့ဒုတိယသမ္မတလောင်း Joe Biden တို့မိကွန်းအတီးတီးပြောမှာဖြစ်ပြီးအဲ့ဒီနောက်မှာတော့ Barack Obama ကသူ့အနေနဲ့သမ္မတလောင်းအဖြစ်တရားဝင်လက်ခံမဲ့မိကွန်းကိုပြည်သက်8000နီးပါးလောက်ရှိမဲ့ဒီမိုကရက်တစ်ပါတီညီလာခံမှာပြောကြားမှာဖြစ်ပါရဲ့ရှင်။